ဘင်္ဂလားပင်လယ်အော်အလဲပိုင်းနဲ့အနောက်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းစီထရန်ကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလေပြင်းတိုက်ခတ်ပြီးရေကြီးတာတွေကြုံနေကြရပါတယ်။ပေါတော်မြို့နယ်ကပင်လယ်ပြင်နဲ့နီးစပ်တဲ့နေရာတချို့မှာပင်လယ်ရေဝင်ရောက်တဲ့တန်ကြောင့်စပားကင်းတွေပျက်စီးတာလည်းရှိသလိုဒေသခံတွေထောင်ထဲချီရေဘေးလွတ်ရရွှေ့ပြောင်းနေကြရပါတယ်။ပေါတော်မြို့နယ်ကမုန်တိုင်းအခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးမှာပါရှင
်။ပေါတော်မြို့နယ်ကစင်တက်မော်ကြည့်ရမှာဆိုရင်မုံတိုင်းအရှင်ကြောင့်လေပြင်းတွေတိုက်နေသလိုကမ်းခြေတစ်လျှောက်ဒီတက်လာတာကြောင့်ကမ်းခြေနီးကနေတွေပျက်စီးသွားပါတယ်။ရွာသားတချို့ကလည်းဘေးလွရာကိုပြောင်းရွှေ့ထားရတယ်လို့စင်တက်မော်ဒေသခံကိုတန်းနိုင်ကပြောပါတယ်
။ဘယ်နယ်ပိုင်း၈နာရီခွဲ၉နာရီလောက်ဆိုတော့ကျွန်တော်တို့ကဒီရေကဆိုင်လုံးကြီးတွေနဲ့ဒီပေါ်တော့ဒီလိုပြင်းပြင်းနဲ့တက်လာတာပေါ့။ပုံမှန်ဒီရေတက်တာနဲ့မတူဘဲနဲ့ထူးထူးခြားခြားကိုဒီရေတက်ပြီးတော့ရေအဲဒီကမ်းခြေတစ်လျှောက်ကိုဟိုတက်လာတာပေါ့နော်။အဲ့တော့ဒီလိုရှိကြတော့အဲ့ကန့်ကျင်မှာရှိရဲတင်းကန့်ကျင်နေတာအများတဲ့သူတွေကတော့အိမ်တွေပါတွေဆိုင်ခန်းတွေပါတွေပြည်စစ်တာတွေတော့ရှိပါတယ်အချို့ဆူဆူဝါဝါပြည်စစ်တာတွေလည်းတိုင်နိုင်တိုင်ရှိပါတယ်ဆိုတော့ရေကကြတော့၄ဘီ၅ဘီလောက်ကိုပုံမှန်တက်တက်တော့တာကိုမြင်ရပါတယ
်လက်ရှိမှာတော့ဒီကြချိန်ဖြစ်နေတာကြောင့်ရွာတဲ့အတိရေတက်လာတာမရှိသေးပေမဲ့လေတွေပြင်းပြင်းထန်ထန်တိုက်နေသေးတာကြောင့်ဆိုးရိမ်နေကြရတယ်လို့စင်တက်မော်ကြေးရွာကကိုတန်းနိုင်ကပြောပါတယ
်အဲ့ကောင်းမင်းပါအားရှိရဲ့အိမ်တွေကိုစီကူတော့ဒီရေကတက်မလာသေးဘူး။ဒါပေမဲ့အခုကတော့ဒီရေကြချင်းမို့လို့ဒါပေမဲ့ကျွန်တော်တို့ညနေပိုင်းဆိုတော့ဒီရေတက်ချင်းနဲ့ဒီလိုနေရာတအားတက်နေတာဆိုတော့လေမိုးတိုင်းချင်းနဲ့တအားတက်နေတော့ညနေပိုင်းတော့ကျွန်တော်တို့စိုးရင်ရတာပေါ့နော်ဟုတ
်မြန်မာနိုင်ငံမူလီဝတ္တနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညနေ၄နာရီထုတ်ပြန်ချက်အရတော့ဘင်္ဂလားပင်လယ်ော်အတွင်ဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံဘက်ကဦးတည်ရွှေ့လျားမလာနိုင်တာကြောင့်အဝါရောင်အဆင့်အဖြစ်တက်မှတ်ထားတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းမုန်တိုင်းအရှိန်ကြောင့်လေပြင်းတိုက်တာတွေ၊မိုးကြီးတာတွေ၊မြေပြိုတာတွေနဲ့ရေကြီးတာတွေဖြစ်လာနိုင်တာကြောင့်သတိထားနေထိုင်ကြဖို့ကိုလည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးတိုက်တွန်းထားပါတယ်။ပေါတော်မြို့နယ်ကပင်လယ်ပြင်နဲ့နီးစပ်တဲ့နေရာတချို့မှာပင်လယ်ရေဝင်ရောက်တဲ့တန်ကြောင့်စပားကင်းတွေပျက်စီးတာလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စင်တက်မော်ကြေးဝါမှာလေပြင်းတိုက်တာနဲ့အတူရေတက်လာလို့နေအိမ်တချို့ပျက်စီးပြီးဒေသခံတွေကတော့ဘေးလွတ်ရာစီယာယီပြောင်းရွှေ့နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။
ဒီစင်တက်မော်ဖက်ကဟိုမုံတိုင်းချင်းနဲ့ဒီရေလိုက်ကတော်တော်ကြီးလေအဲ့ဒါမှာသူကရောဒါလိုက်ကိုပုတ်တာဗျ။အဲ့လိုရေကတအားဝင်လာတော့ရောသားတွေစိုးရင်ပြီးတော့မှရှားသေးလိုက်ရနေတဲ့နေရာကိုချိုးကြတာပေါ့ဗျာ
ဘေးလွတ်ရာရွှေ့ပြောင်းတဲ့ဒေသခံတွေဟာကုန်းအမြင့်ပိုင်းမှာရှိတဲ့ဖုန်ကြီးကျောင်းနဲ့နေရင်တချို့မှာစုပြီးနေထိုင်နေတာပါပေါတော်မြို့နယ်ကနှစ်ချောင်းဒုက္ခတဲ့စခန်းမှာလည်းရေကြီးတဲ့တန်းကြောင့်မြေနေပိုင်းကထောင်ထဲချီတဲ့ဒုက္ခတွေတွေဘေးလွတ်ရာစီပြောင်းရွှေ့နေတယ်လို့ပြောပါတယ
်သူတို့ကလည်းပဲဟိုမြေနေပိုင်းဒေသတော့ဖြစ်တာပေါ့ပင်လယ်နဲ့လည်းနေတဲ့နေရာတွေဆိုတော့ဒီတက်လာတော့သူတို့ကလည်းဒီကကုန်းဖက်တွေကိုဒီလောက်ပါလေအခုအချင်းကြီးပြောတာပါတဲ့အမြင်နဲ့နှိမ့်သက်တဲ့အနေထားတော့စိတ်မတွေ့ရသေးပါဘူးဒါမှမဟုတ်ဟိုမုံတိုင်းကလည်းပြတ်တာမှမဟုတ်သေးဘူးလေဗျာဒါမှမဟုတ်မနက်ဖန်တို့ဒီတက်ချင်မှာဆိုတော့ရေကတအားကြီးလာနိုင်တယ်ဗျာ
ပေါတော်မျိုးပေါ်မှာတော့အခုညနေပိုင်းအချိန်ရာသီဥတုတည်ငြိမ်နေပေမဲ့စပားကင်းနေတဲ့ပင်လယ်ရေဝင်ရောက်တာရှိနေလို့အားလုံးပျက်စီးမဲ့အခြေအနေရှိနေတယ်လို့ပေါတော်မျိုးခန်သူကပြောပါတယ
်လောလောဆယ်တော့တည်ငြိမ်နေပါတယ်ဒါမှဟိုစပားကင်းနေပေါ်ကအဓိကအရေးကြီးတာကပင်လယ်ရေမဝင်ရောက်တားထားတဲ့အဲကားတွေကိုကျော်ပြီးတော့မှဒီလေကတက်တာကြဆိုတော့စပားကင်းတွေမှာအကုန်လုံးဆားငံရည်တွေဝင်ပြီးတော့မှဟိုစပားတွေတအားပြည့်စုံတဲ့အနေထားတော့ရှိပါတယ်။လေတိုက်တဲ့တန်ကြောင့်ဟိုစပားဟိုအသီးသိနေတဲ့စပားပင်တွေရောနောက်အဖူးလာနေတဲ့စပားပင်တွေရောအကုန်လုံးမြေကြီးပေါ်လေပြီးတော့မှတော်တော်လေးသမားတွေအတွက်ဆုံးရှုံးနေတာမဲ့အခြေအနေပါဗျ
။ဘင်္ဂလားပင်လယ်ော်အနောက်မြောက်ပိုင်းနဲ့တူနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်ော်အလယ်ပိုင်းတို့မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းစီထရင်ရဲ့အရှိန်ကြောင့်နေရာကွက်ပြီးမိုးကြီးနိုင်တဲ့အထက်ရခိုင်ပြည်နယ်လည်းပတ်ဝန်းကျင်အကြောင်းရှိနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်။ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာမကြာခဏမိုးသက်လေပြင်းကြောက်ပြီးလိုင်းအမြင့်14ဘီကနေ18ဘီဝန်းကျင်အထိရှိနိုင်တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
မုံတိုင်းကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာရှောင်တိမ်နေကြတဲ့တဲ့ရင်ကိုစံကျော်ပြပြပေးခဲ့တာပါ။